American outlet တော့ကြားနာပွဲမှာပဲရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေဖြစ်ပေါ်ခဲ့တဲ့ဒေသတွေကိုမြန်မာနိုင်ငံမှာရှိတဲ့တန်တမန်တွေကိုအစိုးရကလိုက်လံပြသမဲ့အထက်မြန်မာနိုင်ငံဆိုင်ရာ American တပ်မတ်ကြီး Scott Marcio လည်းလိုက်ပါသွားမှာဖြစ်ကြောင်း American လက်ထောက်နိုင်ငံသားဝင်ကြီး John Sullivan ကပြောကြားလိုက်တာကိုလည်းတင်ပြမှာပါရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေဖြစ်ပေါ်ခဲ့တဲ့ဒေသတွေကိုနိုင်ငံတကာတန်တမန်တွေလိုက်လံပြသမယ်လို့စက်တင်ဘာလ19ရက်နေ့မှာပြောကြားခဲ့တဲ့မင်ကွန်းအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားခဲ့တဲ့အတိုင်းဒီကနေ့စက်တင်ဘာလ28ရက်နေ့မှာနိုင်ငံတကာကတန်တမန်48ဦးဟာရခိုင်ပြည်နယ်ကိုတွားရောက်လေ့လာကြမှာဖြစ်ပါတယ်။ကိုစော်ဝင်းလိုင်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါ
။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အခြေအနေတွေကိုဘယ်သူမှဆိုကိုယ်တိုင်တွားရောက်လေ့လာဆန်းစစ်တင်ကြောင်းစက်တင်ဘာလ19ရက်နေ့မှာပြောကြားခဲ့တဲ့အမျိုးသားပြန်လည်တင်ပြန်ရေးနဲ့ညီညာရေးဆိုင်ရာနိုင်ငံအခြေပြမင်းကွန်းအတွင်းဒေါက်တာဆန်းစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံသားရေးဌာနအနေနဲ့ဘာတွေလှုပ်ဆောင်နေပါသလဲလို့စက်တင်ဘာလ26ရက်နေ့ကအောက်လွတ်တော်နိုင်ငံသားရေးရာကော်မတီကြားနာပွဲအတွင်းမြင်းမြန်ရာမှာမြန်မာနိုင်ငံဆိုင်ရာမြန်မာအသံအမတ်ကြီးစကော့မာရှယ်အနေနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုကိုယ်တိုင်တွားရောက်လေ့လာဖို့ရှိနေကြောင်းလက်ထောက်နိုင်ငံသားရေးဝန်ကြီး John Sullivan ကအခုလိုဖြေကြားသွားခဲ့ပါတယ
် Well our outreach has started at the top with Secretary Tillerson and our ambassador is working very hard and looking to go up to the region
ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ကျွန်တော်တို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကဦးဆောင်လှုပ်ဆောင်နေတာဖြစ်ပါတယ်မြန်မာနိုင်ငံမှာရှိနေတဲ့ကျွန်တော်တို့တန်အမကြီးဟာလည်းအစွမ်းကုန်စ조사လှုပ်ဆောင်နေပြီးရခိုင်ပြည်နယ်ကိုအခုသတင်းပတ်အတွင်းတွားရောက်ဖို့စီစဉ်နေပါတယ်ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်ပဋိပက္ခအတွက်အမေရိကန်ဒေါ်လာ32တန်အကူအညီပေးထားပြီးလည်းဖြစ်ပါတယ်နောက်ထပ်အကူအညီတွေလည်းပေးဖို့မှာပါကျွန်တော်တို့နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့ဒီကိစ္စကိုအရှိန်မြင့်လှုပ်ဆောင်နေပါတယ်ဒီပြဿနာဟာမြန်မာနိုင်ငံရဲ့ပြဿနာတစ်ခုတည်းမဟုတ်သလိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အမေရိကန်ရဲ့ပြဿနာကြီးပဲလည်းမဟုတ်ပါဘူးဒါဟာကမ္ဘာလုံးဆိုင်ရာပြဿနာကြီးဖြစ်ပါတယ်ဖြစ်ပေါ်နေတဲ့အခြေအနေတွေဟာအင်မတန်ဝမ်းနည်းစရာကောင်းပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာတွေဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီနေရာတွေစီသတင်းတောက်တွေအကူအညီပေးသူတွေကိုလွတ်လွတ်လပ်လပ်သွားလာခွင့်ပြုဖို့တောင်းဆိုမှုတွေလည်းကြဲကြဲပြန့်ပြန့်ထွက်ပေါ်လာပြီးတဲ့နောက်ကြာသပတေးနေ့မှာနိုင်ငံတကာအဖွဲ့တစ်ခုကိုတွားခွင့်ပေးဖို့စီစဉ်ထားကြောင်းစက်တင်ဘာလ25ရက်နေ့ကကုလသမဂ္ဂမှပြောကြားတဲ့မင်းကွန်းအတွင်းကုလသမဂ္ဂဆိုင်ရာမြန်မာအသံမှကြီးဟောက်တို့ဆွမ်းကပြောကြားခဲ့ပြီးဖြစ်ပါတယ
်။ The government is organizing a visit for the diplomatic corps.to the affected areas in the northern Rakhine state on 28 of September.
နိုင်ငံသူပါဝင်တဲ့အဖွဲ့တစ်ခုကိုစက်တင်ဘာလ28ရက်နေ့ကျရင်ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဖြစ်ထားတဲ့နေရာတွေကိုခေါ်သွားပြီးအခြေအနေတွေကိုကိုယ်တိုင်မျက်မြင်တွေ့နိုင်ကြဖို့အတွက်အစိုးရကစီစဉ်နေတဲ့အကြောင်းဒုက္ခသည်အရေးကိုဖြေရှင်းနိုင်ဖို့အတွက်လဲဘင်္ဂလားဒေ့ရှ်ဘက်ကိုဆက်သွယ်ထားတဲ့အကြောင်းတာမတ်ကြီးဟောက်တူဆွမ်းကပြောသွားတာဖြစ်ပါတယ်ရခိုင်ပြည်နယ်ကိုတွားရောက်မဲ့နိုင်ငံကတန်တမာကိုယ်စားလှယ်အဖွဲ့တွေနဲ့အတူကုလသမဂ္ဂကိုယ်စားလှယ်တွေလည်းလိုက်ပါသွားမှာဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Airrights ကလည်းရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ကလှုပ်ဆောင်နေတဲ့စစ်စင်ရေးတွေရပ်တန့်ရေးလှုပ်ဆောင်ဖို့လိုအပ်ကြောင်းကိုလည်းစက်တင်ဘာလ25ရက်နေ့မှာပြုလုပ်တဲ့ကြားနာပွဲအတွင်းအခုလိုပြောကြားခဲ့ပါတယ
်။ We have to figure out a way to get across to the military government in Burma that they have to pull the militia.
ဒီခံပြနေအတွင်းမှာကြေးရော်တွေမိဆုနေတဲ့လုပ်ငန်းတွေရပ်တအောင်အဲ့ဒီမှာရှိနေတဲ့စစ်သွေးကြွတွေရောအစိုးရတပ်ဖွဲ့တွေပါအဲ့ဒီဒေသကထွက်ခေါ်သွားအောင်မြန်မာစစ်တပ်ကိုပြောဆိုနိုင်ဖို့အမေရိကန်အစိုးရအနေနဲ့နီလန်ရှာဖွေလှုပ်ဆောင်ဖို့လိုအပ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားရတဲ့ရိုဟင်ဂျာ၄သိန်းကျော်ကိုမြန်မာနိုင်ငံကိုပြန်လာခွင့်ပြုသင့်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထံကကြေညာချက်ထုတ်ပြန်ယူလောင်းနေတယ်မလုံလောက်ပါဘူးသူဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်မဟုတ်ပါဘူးမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးရန်တရာကအဲ့ဒီယာဒူးကိုစစ်တပ်ကပေးထားတာဖြစ်ပါတယ်နိုင်ငံတကာဖိအားပေးမှုတွေအပြင်ရခိုင်ပြည်နယ်တွင်းမှာအကူအညီတွေလိုအပ်နေသူတွေအတွက် USAID American နိုင်ငံကဖွံ့ဖြိုးမှု agency နဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဝင်ရောက်ခွင့်ပြုအောင်လဲမြန်မာအစိုးရကိုဖိအားပေးသင့်ပါတယ
်ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့အရှိတောင်အာရှဆိုင်ရာ American ဒူးလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကတော့မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအဆုံးသတ်ရေးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးပြီးဒုက္ခသည်တွေကိုပြန်လာခွင့်ပြုရေးစတာတွေလှုပ်ဆောင်ဖို့မြန်မာအစိုးရကိုအကြံပေးခဲ့တဲ့အကြောင်းအခြေအနေတွေဟာလက်ရှိတဲ့ပိုဆိုးသွားခဲ့ရင်နိုင်ငံတကာမှာဖြစ်နေတဲ့အကြမ်းဖက်မှုပုံစံမျိုးတွေမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်လာနိုင်တဲ့အခြေအနေရှိတယ်ဆိုတာကိုလည်းသူ့အနေနဲ့အကြံပေးပြောကြားခဲ့တဲ့အကြောင်းမြန်မာနိုင်ငံကပြန်လာအပြီးစင်ကာပူနိုင်ငံမှာခီးတက်ထောက်နှားစဉ်ပြောကြားခဲ့ပါတယ်ခင်ဗျာ